မင်္ဂလာနံနက်ခင်းမသောတာရှင်များခင်ဗျာသောတာရှင်တို့အခုနားဆင်နေရတာကတော့ VOA American တမ်းပဲဖြစ်ပါတယ်စနေမနက်ပိုင်းစီစဉ်တွေကိုမနက်9နာရီအထိဆက်ပြီးတင်ဆက်နေပါတယ်မနက်8နာရီ9နာရီအထိတင်ဆက်နေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်စီစဉ်မှာမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍအမျိုးသမီးကဏ္ဍတို့ကိုလည်းနားဆင်ရမှာဖြစ်ပါတယ်သိပ္ပံနဲ့နည်းပညာကဏ္ဍမှာတော့
မဟာပေါက်ကွဲမှု Big Bang ကြီးဖြစ်ပြီးတော့နှစ်သန်းပေါင်း2000လောက်မှာနေဆက်ကြဝလာစဖြစ်တာ
နေဆက်ကြဝလာကြီးတဲ့ကကျဲတကွန်တွေဥက္ကာပြန်တွေကိုခြေရာခံတဲ့အကြောင်းနားဆင်ကြရမှာဖြစ်ပါတယ်အခုတော့ကမ္ဘာမီဒီယာတွေတဲ့ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါနဲ့စပါမယ
် India to launch shipping service to Myanmar Bangladesh to boost ties ဆိုတဲ့ခေါင်းစဉ်နဲ့အိန္ဒိယနိုင်ငံကအိနီချင်းဖြစ်တဲ့မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့တင်ပို့နဲ့ကုန်တင်ပို့မှုကိုစတင်လိုက်ပြီဖြစ်တဲ့အကြောင်း The Times of India သတင်းစာမှာရေးသားထားပါတယ်။အိန္ဒိယကုမ္ပဏီတစ်ခုဖြစ်တဲ့ SCI ကနေအိန္ဒိယနဲ့မြန်မာနိုင်ငံအကြားတင်ပို့ကုန်တင်ပို့မှုကိုအောက်တိုဘာလမှာစတင်မှာဖြစ်ပါတယ်။မြန်မာနဲ့အိန္ဒိယနိုင်ငံတို့ဟာ2015ခုနှစ်ကုန်အထိနိုင်ငံကုန်သွယ်မှုပမာဏကိုဒေါ်လာ3ဘီလီယံအထိတိုးမြင့်သွားဖို့သဘောတူထားတာလည်းဖြစ်ပါတယ်။အလားတူနောက်ထပ်မြန်မာနိုင်ငံနဲ့ပတ်သက်တဲ့စီးပွားရေးဆိုင်ရာသတင်းတစ်ပုဒ်ကိုပြောပြရမယ်ဆိုရင်တော့ရုရှားမြန်မာ Establish Bilateral Economic Commission ဆိုတဲ့ခေါင်းစဉ်နဲ့ Ria Novosti Internet သတင်းမှာဖော်ပြထားတာကရုရှားနဲ့မြန်မာနိုင်ငံကုန်သွယ်မှုနဲ့စီးပွားရေးကော်မရှင်တစ်ခုဖွဲ့စည်းမဲ့သဘောတူညီချက်ကိုတောက်ကြနေကပဲဝန်ကြီးအဆင့်စီးပွားဘက်မှသဘောတူလက်မှတ်ထိုးခဲ့ကြပါတယ်။အခုလိုလှုပ်ဆောင်ခြင်းအပြင်နိုင်ငံအကြားကုန်သွယ်မှုစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုတွေမှာဒီကနေ့ကစလို့ပြည်ပြည်စုံပြီးမြန်မြန်ဆန်ဆန်ဖွံ့ဖြိုးတိုးတက်ဖို့အတွက်တွန်းအားတဲ့တစ်ခုရရှိလိမ့်မယ်လို့မြန်မာနိုင်ငံအမျိုးသားစီမံကိန်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာကန်ဇော်ကပြောပါတယ်။ရုရှားနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်မှုဝန်ကြီးကလည်းလောလောဆယ်ရုရှားနဲ့မြန်မာနိုင်ငံအကြားကုန်သွယ်မှုပမာဏဟာတစ်နှစ်ကိုဒေါ်လာ144သန်းရှိပြီး2019ခုနှစ်ကိုနောက်ဆုံးထားပြီးတော့တစ်နှစ်ကိုဒေါ်လာသန်း900အထိကုန်သွယ်မှုပမာဏကိုတိုးမြင့်သွားဖို့အတွက်လည်းသူကအကြံပြုထားတာဖြစ်ပါတယ်။ကော်မရှင်အသစ်ဖွဲ့စည်းမဲ့ပထမဆုံးအကြိမ်ဒီအစည်းအဝေးကိုရုရှားစီးပွားရေးကုမ္ပဏီ60ကျော်လောက်ကလည်းတက်ရောက်ခဲ့ကြပါတယ်
။ Tassin has done nothing for Thailand ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမရှင်ထနွန်ခမ်တုံကထိုင်းနိုင်ငံအနေနဲ့အောက်ခြေမှာရှိတဲ့ထိုင်းပြည်သူတွေကိုအထောက်အကူဖြစ်စေမဲ့ပြုပြင်ပြောင်းလဲမှုမျိုးလုပ်ဖို့လိုအပ်နေပြီလို့သူဆောင်းမကိုစာချီထားပါတယ်။ဝန်ကြီးချုပ်ဟောင်း Tassin ရှင်နဝတ်ဟာသူ့လက်ထက်မှာဆင်းရဲမွဲတေမှုပြဿနာကိုလျှော့ချဖို့နည်းနည်းလေးပဲလှုံ့ဆော်ခဲ့တယ်လို့ဆိုပါတယ်။တကယ်လို့သာသူ့အနေနဲ့ကောင်းကောင်းမွန်မွန်လှုပ်ဆောင်ခဲ့မယ်ဆိုရင်မြန်မာနိုင်ငံကနိုဘယ်ငြိမ်းချမ်းရေးဆုရှင်လူထုခေါင်းဆောင်ဒေါအောင်ဆန်းစုကြည်လို့မစ္စတာတက်ဆင်အနေနဲ့လည်းနိုဘယ်ဆုကိုရရှိမှာဖြစ်တယ်လို့သူဆောင်မကိုအဆုံးသတ်ထားပါတယ်ရှင်။အခုနောက်ဆုံးအနေနဲ့ဆက်ပြီးတော့တင်ပြပေးချင်တာကကဘာကြီးကိုတကားဖွင့်လာတဲ့မြန်မာနိုင်ငံအနေနဲ့လာမယ့်ဆယ်စုနှစ်တွေအတွင်းဖွံ့ဖြိုးမှုအလားအလာကောင်းတွေရှိနေတယ်လို့ဆောင်မရှင်လာဗန်ညာရတ်နန်ကအစချီရေးသားထားပါတယ်။မြန်မာနိုင်ငံကပြောင်းလဲလာနေတဲ့စီးပွားရေးအခင်းကျင်းတွေကိုဆက်ထိန်းထားဖို့ပုဂ္ဂလိကကုမ္ပဏီအများအပြားအနေနဲ့လည်းအခြေခံအဆောက်အုံတွေမှာတိုးတက်အောင်ရှိန်မြှင့်လှုံ့ဆော်နေရတာပါဒီထဲကတစ်ခုကတော့ MPD လို့ခေါ်တဲ့မြန်မာစားတိုင်းနဲ့ကျေးနပ်ဆက်သွယ်ရေးကော်ပိုရေးရှင်းပါပုဂ္ဂလိကပိုင်ဖြစ်လာမဲ့အလားအလာရှိနေတဲ့ဆက်သွယ်ရေးလုပ်ငန်းအနေနဲ့2016ခုနှစ်လောက်မှာနောက်ထပ်3ဆွဲသူပေါင်းတန်းနဲ့ချီတိုးလာမယ်လို့မျှော်လင့်ရပါတယ်ဒီလိုကြီးထွားလာနေတဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့အတွက်လည်းအဓိကဆက်သွယ်ရေးလုပ်ငန်းတစ်ခုဖြစ်တဲ့Dialogic Institute နဲ့သဘောတူညီချက်တစ်ခုချုပ်ဆိုထားပါတယ်။သဘောတူညီချက်နဲ့အတူမြန်မာဆက်သွယ်ရေးလုပ်ငန်းဟာအခြေခံအဆောက်အုံတွေကိုတိုးချဲ့ပြီးတော့အရေးအသွေးပြည့်တဲ့ဝန်ဆောင်မှုတွေကိုပေးနိုင်မဲ့အခြေအနေမျိုးရောက်လာမှာဖြစ်တယ်လို့လည်းဆောင်းမရှင်ကညှိကုံးချုပ်ထားပါတယ်ရှင်
။ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုအလှည့်ကြတဲ့နာနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ပြပါမယ်။ဒေါ်လှလှတန်းကတင်ဆက်ထားတာပါ။
ဒီဂရမ်နဲ့တင်ပြမယ် idiom အသုံးက
might is right
ပဲဖြစ်ပါတယ်စာလုံးပေါင်းက might might ကin r is is right right ကမှန်လားဆိုတော့စကိုက်လူရဲ့ဓာတ်ရိုက်ဒီဘက်ကတော့ in r သုံးတာမှန်နေဆိုတဲ့သဘောမျိုးဖြစ်ပါတယ် idiom ဒီဘက်ကလည်းရှိပါတယ်နိုင်ငံမှာအာဏာရှိဆုံးဒါမှမဟုတ်ကမ္ဘာပေါ်မှာအာဏာရှိဆုံးနိုင်ငံကငါလုတ်ချင်တာငါလုတ်မေးငါလုတ်တာမှန်နေငါမှာအင်အားရှိလို့အင်အားငါတုံးတာမှန်နေလို့ခံယူထားတာမျိုးဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
In this world today there are still a few leaders who think might is right.
ဒီကိကဘာပေါ်မှာအနာရှိရင်ရှိလို့သုံးတာဟာမှန်နေသုံးတင်တယ်လို့လက်ခံတဲ့ခေါင်းဆောင်တချို့ရှိနေစေဖြစ်တာတွေ့ရတယ်လို့အထိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
်။ In this world today, there are still a few leaders who think might is right.
အနာအရှိဆုံးကအနာကိုတုံးပြီးဖြစ်ရှင်းတာမှန်တယ်လို့ယူဆရင် idiom အသုံးအရာဘယ်လိုပြောမလဲ
might is right
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးနားဆင်ရမှာကတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်American ပြည်ထောင်စုမှာ August လ26ရက်နေ့ဟာ Women's Equality Day အမျိုးသမီးများတန်းတူအခွင့်အရေးနေ့ဖြစ်ပါတယ်1920က American အမျိုးသမီးတွေမဲပေးခွင့်ရခဲ့တဲ့အထိမ်းအမှတ်ဖြစ်အဲ့ဒီနေ့ကိုအမျိုးသမီးတန်းတူအခွင့်အရေးနေ့လို့လွှတ်တော်နှစ်ရက်က1981ခုနှစ်မှာအတိအမှတ်ပြုပေးခဲ့တာဖြစ်ပါတယ်အဲ့ဒီနေ့အကြောင်းတည်ကောင်းစရာတွေကိုဒီတစ်ပတ်အမျိုးသမီးကဏ္ဍမှာဒေါ်လှလတန်းကစူးစီးတင်ပြထားပါတယ်
Women's movement is a movement of all women. And fundamental to the movement of women is the participation of all of us as we come out of our...
မျိုးသမီးတို့ရဲ့လှုပ်ရှားမှုဟာအမျိုးသမီးအားလုံးကိုကိုးစားပြုပါတယ်။လှုပ်ရှားမှုတရရဲ့အခြေခံကနောက်ခံအမျိုးမျိုးရှိကြပေမဲ့အမျိုးသမီးအားလုံးပါဝင်နိုင်ရေးပါပဲ။ဒီတော့အမြင့်ချင်းဖလှယ်နိုင်ကြမယ်။ပြဿနာတွေဆွေးနွေးနိုင်ကြမှာဖြစ်ပါတယ်
။အဲ့ဒါကတော့ကွယ်လွန်လေးပြီးဖြစ်တဲ့အောက်လွတ်တော်မှဘယ်လာအပ်ဆက်ပါပဲ။သူရဲ့ဦးဆောင်ကြိုးပမ်းမှုကြောင့်လေနှစ်စီမေဩဂုတ်လ26ရက်နေ့ကို Women's Equality Day ဆိုတဲ့အမျိုးသမီးများတန်းတူအခွင့်အရေးနေ့ဖြစ်1980ခုနှစ်ကပူတွဲလွှတ်တော်နေရာကအတည်ပြုပေးခဲ့တာလည်းဖြစ်ပါတယ်ဩဂုတ်လ26ရက်နေ့ကိုအမျိုးသမီးများတန်းတူအခွင့်အရေးနေ့ဖြစ်ဘာကြောင့်သတ်မှတ်ရပါသလဲအမေရိကန်ပြည်ထောင်စုမှာ Women's Suffrage လို့ခေါ်တဲ့အမျိုးသမီးများမဲပေးပိုင်ခွင့်ကို1920ခုဩဂုတ်လ26ရက်နေ့ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်19အရအတည်ပြုပေးခဲ့တဲ့နေ့ပဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများမဲပေးပိုင်ခွင့်ရရှိခဲ့တာဒီနှစ်ဆို94နှစ်ပြည့်ခဲ့ပါပြီ။ဩဂုတ်လ26ရက်နေ့ကြာရောက်တိုင်းအမေရိကန်သမ္မတအဆက်ဆက်ကအမျိုးသမီးများတန်းတူအခွင့်အရေးနေ့လို့သတ်မှတ်တဲ့ဒီနေ့မှာအထိမ်းအမှတ်ဖြင့်ကြေညာချက်ထုတ်ပြန်ခဲ့ကြတာလည်းဖြစ်ပါတယ်။ဒီနေ့မှာတော့သမ္မတဥပမာက1920ခုဩဂုတ်လ26ရက်နေ့မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်19ရအမျိုးသမီးတွေအနေနဲ့မဲပေးပိုင်ခွင့်ရရှိခဲ့ကြတာဟာလွန်ခဲ့တဲ့နှစ်ပေါင်းများစွာကတတိရှိလာတဲ့အမျိုးသမီးကြီးတွေအနေနဲ့စီယုံဆန္ဒပြကန့်ကွက်တန်းတူအခွင့်အရေးချီတက်ပွဲတွေကျင်းပခဲ့ပြီးသူတို့နောက်မှာလိုက်လာကြတဲ့အမျိုးသမီးတွေကလည်းမပြီးသေးတဲ့တိုက်ပွဲတွေကိုဆက်ရုန်းကန်ခဲ့ကြလို့ခုလိုနှောင်လာနှောက်သားသူတို့သားတွေတမိတွေမြေးတွေအတွက်ခံစားခွင့်ရရှိခဲ့ကြတာဖြစ်လို့ဒီသမိုင်းမှတ်တိုင်ကိုဂုံပြုတဲ့အကြောင်းသူ့ရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။ဒါအပြင်အခွင့်အရေးချင်းတူရင်မြို့သမီးတွေလည်းအောင်မြင်အောင်ဆောင်ရွက်နိုင်တဲ့အကြောင်းနဲ့တက္ကသိုလ်ဘွဲ့ရတွေမှာမြို့သမီးတွေပုံများနေပြီးနိုင်ငံရဲ့လှူအားတူဝဲနှီးပါဟာလည်းမြို့သမီးတွေဖြစ်ကြတဲ့အကြောင်းနဲ့မိသားစုဝင်ငွေအဓိကရှာဖွေရမှာလည်းမြို့သမီးဥယေဟာတိုးနေတဲ့အကြောင်းဒါပေမဲ့လို့လေနိုင်ငံအကျိုးတန်းတူတည်ပိုးခဲ့ပြီးမြေခွဲခြားဆက်ဆံမှုဆိုတဲ့အမွေစိုးကြီးရဲ့ဒဏ်ကိုတော့ကျော်လွှားဖို့ကြိုးစားနေကြစေဖြစ်တယ်လို့သမ္မတကထောက်ပြထားပါတယ်။ဒါကြောင့်လေဒီအတားအဆီးတွေကိုကျော်လွှားနိုင်ဖို့ရာသူ့အစိုးရအနေနဲ့အတက်နိုင်ဆုံးကြိုးပမ်းပေးသွားမှာဖြစ်တယ်လို့သမ္မတကကြေညာချက်မှာကြေပေးထားပါတယ်။အမေရိကန်ပြည်ထောင်စုတစ်ပတ်မှာအမျိုးသမီးများတန်းတူအခွင့်အရေးနေ့ကိုဆင်နွှဲရမှာ VOA မှာလည်းအလားတူဩဂုတ်လ26ရက်နေ့ကကျင်းပခဲ့ပါတယ်။အဲ့ဒီအခမ်းအနားမှာတက်ရောက်မိကွန်းပြောခဲ့သူတူကတော့ NWHB လို့အတူကောက်ခေါ်တဲ့မြို့သမီးများတမိုင်းတင်အဖွဲ့အစည်းကြီးကိုပူးတွဲမတ်တည်သူအပြင်အမှုဆောင်ဒါရိုက်တာလည်းဖြစ်တဲ့ Molly McGregor ပါပဲသူကမြို့သမီးတွေရဲ့မဲပေးပိုင်ခွင့်ရရှိမှုနဲ့ပတ်သက်လို့အမှတ်ရစရာပြောခဲ့တာကတော့
That's what I want to remind us today that it's not about the vote it's about what you do when you vote first of all you
ဒီကနေ့ကျွန်မအမှတ်တရပြောလို့ဒါကတော့မဲထဲ့တယ်ဆိုရုံနဲ့မပြီးသေးပါဘူးမဲပေးရမှာဘာကိုဖြစ်စီခြင်းလို့မဲပေးတာလေဆိုတာကိုလေနားလေကြားရမှာဖြစ်ပါတယ်ပ ပထမဦးဆုံးကတော့ဒီမိုကရေစီဖော်ဆောင်မှုတရားအဖြစ်မဲပေးတာဖြစ်ပြီးကိုပေးတဲ့မဲတပြားဟာအရေးကြီးတယ်လို့ကြောက်မှုလည်းရှိစေရမှာဖြစ်ပါတယ်။မြို့သူများဒန်းတူအခွင့်အရေးဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ဟာမြို့သူမျိုးတူအနေနဲ့လူတူအဖြစ်အရေးပါတယ်။လူဖွဲ့စည်းရဲ့အပြောင်းအလဲကိုဖော်ဆောင်ရမှာတတော်တနည်းကနေပါဝင်ခွင့်ရကြရမှာဖြစ်တယ်လို့မော်လီမက်ဂရဂါကပြောသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများမဲပေးပိုင်ခွင့်ရရှိရေးအတွက်အစာပြိုးကြိုးပမ်းခဲ့ကြတဲ့သမိုင်းတည်းအမျိုးသမီးကြီးတွေရှိပါတယ်။သူတို့တွေကဘယ်သူတွေပါလဲ။မော်လီမက်ဂရဂါက
Well, I think the most noted personality of the women's rights movement is in terms of women.
မျိုးသမီးများခွေးလှူရှာမှုမှာလူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပါပဲ။သူဟာဘဝတစ်ချောင်းလုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်။သူအနေနဲ့1804ခုနှစ်နယူးယောက်စနက်ကဖောစ်နီလာကမှာပါဝင်ခဲ့သူမဟုတ်ပေမဲ့လို့လေအဲ့ဒီနီလာကနောက်ပိုင်းမှာစတင်လှုပ်ရှားခဲ့သူဖြစ်ပါတယ်လို့မစ်မက်ဂရဂါကပြောသွားတာဖြစ်ပါတယ်။ဆီယာမတွေဟာဆီယာတွေနဲ့ဒန်းတူလာစာရရှိရေးအတွက်1838ခုနှစ်ကထိုစဉ်ဆီယာမလေးဆူဇန်ဘီအန်တနီကနေစတင်တောင်းဆိုခဲ့သလိုမြို့သူများမဲပေးပိုင်ခွင့်ရရှိအဖွဲ့အစည်းကိုလေ1869ခုနှစ်ကSusan B. Anthony ဟာ Elizabeth Cady Stanton နဲ့ New England မှာမတည်ခဲ့ကြတာဖြစ်ပါတယ်။ Elizabeth Cady Stanton ကတော့ဘယ်သူပါလဲ? Miss McGregor က
The major personality at Seneca Falls was a woman named
Seneca Falls မြို့သူများအခွင့်အရေးနီလာကမှာအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့ Elizabeth Cady Stanton ပါပဲ။သူကတော့ Seneca Falls ညစာတန်းကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီညစာတန်းကြီးမှာသူကအမေရိကန်ပြည်နယ်တွေအနေနဲ့အင်္ဂလိပ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိကြသလိုအမျိုးသမီးများကလည်းလွတ်လပ်ရေးနဲ့ကိုယ့်ခြေထောက်ပေါ်ကိုယ်ရည်တည်လိုတဲ့ဆန္ဒရှိကြတာဖြစ်တယ်လို့အဲ့ဒီစာရန်ကြီးမှာထောက်ပြရေးသားခဲ့တာဖြစ်ပါတယ်လို့မစ်မက်ဂရဂါကပြောသွားတာဖြစ်ပါတယ်။ခုလို1848ခုနှစ်ကစလို့ဆူဇန်ဘီအန်တနီနဲ့အလစ်ဘက်ကေဒီစတန်ဒန်တို့လိုအမျိုးသမီးအကျိုးတော်ဆောင်တွေရဲ့ကြိုးပမ်းမှုကြောင့်1890ခုနှစ်မှာဝိုင်ယိုမင်းပြည်မှာမြို့သမီးများမဲပေးပိုင်ခွင့်ပထမဦးဆုံးရရှိခဲ့သလို1918ခုနှစ်မှာလည်းနောက်ထပ်ဆီလီပြည်နယ်မှာရရှိခဲ့ပြီးဩဂုတ်လ26ရက်1920ခုနှစ်မှာတော့အမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာမြို့သမီးများဒန်းတူခွင့်ရလှုပ်ရှားမှုတည်တည်ခဲ့တာနယူးယောက်ပြည်နယ်စနီကာဖောလ်စ်ဖြစ်ပြီးအဲ့ဒီမှာအတည်ပြုခဲ့တဲ့ဒန်းတူခွင့်ရကြီးညာစာတန်းကြီးကိုစနီကာဖောလ်စ်ကြီးညာစာတန်းကြီးရဲ့လို့အမေရိကန်တမိုင်းမှာ1848ခုနှစ်ကအတည်ပြုပေးခဲ့တာဖြစ်ပါတယ်။အဲ့ဒီကြီးညာချက်ပါတချို့အချက်တွေကိုပြန်လည်တင်ပြလိုပါတယ
်။ We hold these truths to be self-evident that all men and women are created equal that they are endowed by their creator with certain
ဒီမှန်တရားတွေဟာလက်တွေ့ကြပါတယ်။မျိုးသားအမျိုးသမီးအလုံးဟာလူသားတွေဖြစ်ကြပါတယ်။ဖျားသခင်ကဖန်တီးပေးခဲ့တဲ့မွေးရာပါအခွင့်အရေးတွေရှိကြပါတယ်။အဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်တို့ဖြစ်ကြပါတယ်လို့ Seneca Falls ညာစာတန်းကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါတယ်။1848ခုနှစ် Seneca Falls ညီလာကမှာအမျိုးသား40အပါဝင်လူ240လောက်တယောက်ခဲ့ပြီးအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးညာစာတန်းကြီးပါအချက်တွေကိုအတော်လေးမှီညာပြုထားကအမျိုးသားရောအမျိုးသမီးပါလူသားတွေတန်းတူဖြစ်ကြတယ်ဆိုတာအလေးနဲ့ပြုရေးသားထားတာဖြစ်ပါတယ်ဆက်ရှိနဲ့ဆက်ကိုရာစုကအမျိုးသမီးတွေမဲပေးပိုင်ခွင့်မရှိတဲ့အချိန်မှာအမျိုးသားတွေရဲ့ကြီးဆိုးမှုကိုထိထိမိမိစကားအသုံးနှုတ်နဲ့ကြီးညာစာတန်းကြီးမှဝေဖန်ထားပါတယ
် He has compelled her to submit to laws in the formation of which she had no voice
မျိုးသားတွေချမှတ်တဲ့ဥပဒေတွေကိုအမျိုးသမီးတွေကအကောင်အဆိုးပြောပိုင်ခွင့်မရှိကြဘဲလက်ခံလိုက်နာကြရတယ်။မျိုးသမီးတွေရဲ့ပြောရေးဆိုခွင့်တွေ၊မြေယာပိုင်ဆိုင်ခွင့်တွေ၊လစာဘဲလောက်ခံစားပိုင်ခွင့်ရှိတယ်ဆိုတာကိုအမျိုးသားတွေကဆုံးဖြတ်ကြတာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါအပြင်အသက်မွေးဝင်းကြောင်းနဲ့နိုင်ငံရေးမှာဆုံးဖြတ်ပိုင်ခွင့်မရှိတဲ့အခြေအနေကြောင့်ကို
He has monopolized nearly all the profitable employments.And from those she is permitted.
မြတ်စွန်းကြီးမမေအလားလားရှိတဲ့အလုပ်ကိုင်းတွေအားလုံးနှီးပါးကိုအမျိုးသားတွေကလဝကြီးအုပ်ထားကြပါတယ်။မျိုးသမီးတွေလုပ်ကိုင်းခွင့်ရှိတဲ့ကျန်းလုပ်ငန်းတွေကြတော့လေရတဲ့လစာကမဆိုးစလောက်ပဲရှိတာတွေ့ရတယ်လို့ Seneca Falls ကြီးညာစာတန်းကြီးမှထောက်ပြထားပါတယ်။ဒါကြောင့်မို့လဲနိုင်ငံလူဦးရေရဲ့တစ်ဖက်ရှိတဲ့အမျိုးသမီးတရားလုံးကမကျေနပ်ကြဘူးလို့လေကြီးညာစာတန်းကြီးမှထောက်ပြထားပါတယ်။
Now, in view of this entire disfranchisement of one half the people of this country, we insist that they...
Kulo matiya de ubre dwe, bada yi ne lu mu ye pi ne kan bwa go mche na jare. Nai ngay ye lu u ye tupa shi de miyo dmi dwe ne ne. Mu ya ba kwen ye nye pe kan ja ya de lu yu sa jare dwe. Amerika nai ngan da dwe, alon ya bang gwen dwe, kan za gwen dwe gu, che chen pi ja bu dang su de jang sa da pin du, seneka Falls Jinya Saranji ma po biya tabare. Kulo lungere, yazu nidwega, America, mutamiji dwe, joba mujang, kuso, America, pirang suma, nangaye, lumuye, siwaye, sathpien ganadwe ma, mutamidwe, dandu yapa inquindwe, yashijapi, ubri yale, kagwe, sasha, bitadadwe, shibe me, dandu, quinye, yashiburo, sele, joban, twaja, ma pite, lu, mutami, churo, sandwega, pyojava, jang, timpiaim, didrimbaye, mutmimia, gandagu, nigong chop up, aishin.
ဒေါ်လာ လာတန်း စူးစီး တင်ဆက်ထားတဲ့ မြို့သမီး ကဏ္ဍ ကို နားဆင် ခဲ့ကြတာ ဖြစ်ပါတယ် အခု အလှည့် ကြတာ ကတော့ သိပ္ပံနဲ့ နီးပညာ ကဏ္ဍ ဖြစ်ပါတယ် ကျယ်တကွန်နဲ့ ဥက္ကာပြန်တွေ ကို ခြေရာ ခံကြတဲ့ အကြောင်း NASA သိပ္ပံပညာရှင် ဒေါက်တာ ပရိသာ တင် ကို ဒေါခင် မျိုးသက် က မေးမြန်းထားတာ ပါ
ကျေတဂွန်ရဲ့ဂျိုးပတ်လန်းတဲ့လူသားတွေလွတ်တင်လိုက်တဲ့အာကာသယာန်ရိုဇက်တာဟာပထမဆုံးအောင်းအောင်းမြင်မြင်နဲ့ဝင်ရောက်နိုင်ပါပြီ။လရုအင်္ကာဂျိုးရုစီကိုသွားဖို့အပြင်ဒီလိုကျေတဂွန်တွေဥက္ကာပြန်တွေစီကိုပါသွားနိုင်ဖို့အတွက်လူသားတွေဘာကြောင့်ကြိုးစားကြတယ်ဆိုတာကိုဒီတစ်ပတ်မှာပြောပြပေးမှာပါ။လူသားတွေစိတ်ဝင်စားနေကြတဲ့ကျေတဂွန်တွေဥက္ကာပြန်တွေနဲ့အတူ
ကဘာအပဝင်နေဆက်ကြဝလာကြီးစပြီးပေါ်ပေါက်လာတဲ့အနေထားကိုနာဆာကသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပြပေးမှာပါလူခဲ့တဲ့နှစ်3,000ထောက်ထောင်လောက်ကမဟာပေါက်ကွဲမှုကြီးပေါ့နော်ဘစ်ဘန်သီအိုရီကဒီဆက်ကြဝလာကြီးတစ်ခုဖြစ်လာတယ်မဟာပေါက်ကွဲမှုကြီးဘစ်ဘန်ကြီးဖြစ်ပြီးတော့နှစ်3,000နှစ်ထောင်လောက်မှာနေဆက်ကြဝလာစဖြစ်တာအဲ့ဒီနေဆက်ကြဝလာစဖြစ်တဲ့အချိန်မှာဒီကဘာ ဝေးတွေကနေပြအကုန်လုံးပေါင်းပြီးတော့စနုံးတရာဂျိုးတွေဖြစ်လာတာလေဂျိုးတွေမဖြစ်သေးနဲ့ကြံခဲ့တဲ့အစိတ်အပိုင်းတွေကအဲကျဲတကွန်နဲ့ဥက္ကာပြန်နေ
ကျဲတကွန်နဲ့ဥက္ကာပြန်နဲ့ဘာကွာပါလဲ
ကျဲတကွန်ကသက်ရှိတရွာတွေကိုဖြစ်ပေါ်စေနိုင်တဲ့ရေရေငွေကာဗွန်ဒိုင်အောက်ဆိုက်ဟိုက်ဒရိုဂျင်အောက်ဆီဂျင်ဆိုတဲ့ပေါ်ပါတဲ့ဓာတုအက်တမ်တွေပါပါတယ်ကျဲတကွန်ကြီးကနေဆက်ကြဝလာတဲ့နေပတ်လမ်းကြောင်းနဲ့ဝင်လာတဲ့အခါမှာနေရဲ့ပူပြင်းလာတဲ့အခုချိန်နဲ့ပြင်းထန်လာတဲ့ဓာတ်ရောင်ကြီးတွေကြောင့်အဲ့ဒီပေါ်ပါတဲ့ဓာတုအက်တမ်နဲ့ကျဲတကွန်ကြီးကနေပြီးတဖြည်းဖြည်းချင်းချင်းစားသွားပါသွားပြီးတော့နောက်ဆုံးကြတဲ့အခါကျတော့တတုအဆိုင်အခဲကြီးပဲကျန်ခဲ့တာကိုဥက္ကပြန်လို့ခေါ်တာပ
ါအခုဥရောပအာကာသစူဇန်ရဲ့အဖွဲ့ ESA ကဆယ်နှစ်ကြာကြိုးပမ်းခဲ့တဲ့နောက်မှာသူ့ရဲ့ Rosetta အာကာသယင်းဟာ 67B လို့ခေါ်တဲ့Churyumov Gracian ကိုကျဲတကွန်ရဲ့ Jupiter Lander ကိုအောက်ကလပထမပတ်တင်မှာပဲရောက်သွားခဲ့ပါပြီ။ဒီလိုသွားနိုင်ဖို့အတွက် NASA ဘက်ကဘာတွေလှုပ်ဆောင်ပေးခဲ့ပါသလဲ
။ဟို69B ဘလောက်ဝေးတယ်လဲဘလောက်ကြီးတယ်လဲ။ဒါပြတော့သူ့အတိုင်းအတာနဲ့အလျင်ကဘလောက်နဲ့သွားနေလဲဆိုတဲ့အဟို NASA လွှတ်တင်ထားတဲ့ Hubble Telescope ကနေပြီးတော့ပထမဦးဆုံးလွန်ခဲ့တဲ့15နှစ်လောက်ကစပြီးတော့တိုင်းထွာပေးထားတာ။အချက်လက်တွေပေါ်မူတည်ပြီးတော့မှ Rosetta ကျိုးတူရဲ့နောက်ပြီးတော့ Rosetta ကနေပြီးတော့ပါသွားတဲ့ဂျိုးစင်းရင်လေးတွေကိုဒီဇိုင်းလုပ်ရတာ NASA အနေနဲ့ Hubble ကနေပြီးတော့တိုင်းပြရတယ်ပထမဆုံးဘယ်လောက်ဝေးသလဲဆိုတာကြည့်ကြည့်ပြတဲ့အခါကျတဲ့နိုင်ငံကနေဘယ်လိုစုပြီးတော့ဂျိုးတူဆုံးမယ်လွတ်တဲ့ဂျိုးတူကိုဘယ်လောက်အကြီးဆက်အောင်မလဲရေးပါလားဟုတ်ကဲ့ရေးပါဆိုရေးတိုင်းနဲ့ water vapor တိုင်းနဲ့ spectrometer ပါမယ်ဂျိုးတူကိုစင်တဲ့အခါကျတော့ဒီ set တွေပါမယ်ဒီ set တွေမပါဘူးဆိုတော့ရွေးရတာ
ဥက္ကာပြန်တွေကျဲတကွန်တွေကိုနာမည်ပေးတဲ့အခါမှာနံပါတ်စင်တွေ၃လေးရှိပါတယ
်။ချူရီဥက္ကာပြန်ပေါ့နော်69 B ဆိုတာပါလဲဆိုလို့ရှိရင်ဥက္ကာပြန်เนี่ยတွေ့နေတာဟိုလူတွေကဒီ astronomer တွေကအများအားတွေ့နေတဲ့အခါကျတော့ဥက္ကာပြန်လေးတွေရဲ့နံပါတ်စင်လေးတွေပေးရတယ်။စပ်ပြီးတဲ့လူရဲ့နာမည်ကိုအစွဲပြုပြီးခေါ်လို့ရှိတယ်။ကျွန်တော်တို့ငယ်ငယ်ကဆိုလို့ရှိရင် IKEA စကီကျဲတကွန်ဆိုတာလေဂျပန် astronomer ပေါ့နော်ဒီနက္ခတ္တဗေဒပညာရှင်ကစတွေ့ရလေဒါကြောင့် IKEA စကီကျဲတကွန်ဆိုပြတော့အခုလဲကျဲတကွန်69 B ပေါ့နော်သူ့ကိုလူနှစ်ယောက်ကစတွေ့တဲ့အတွက်69 B Churyumov Gerasim ကိုဆိုပြီးတော့နာမည်ပေးထားတာဖြစ်ပါတယ်
ဒီဥက္ကပြန်တွေကျဲတကွန်တွေကိုဘာရင်းနဲ့ဖွဲ့စည်းထားတာပါလဲကျဲတကွန်မှာဘာကြောင့်အမိတမ်းတွေ့နေရတာပါလဲဘယ်နေရာကနေရောက်လာတာပါလဲ
ဥက္ကပြန်တွေဘယ်ကလာလဲဆိုလို့ရှိရင်များသောအားဖြင့်ဒီဥက္ကပြန်တွေကအင်္ဂါဂျိုနဲ့ဂျာတပရီဂျိုနှစ်ခုကြားမှာရှိတဲ့ဥက္ကပြန်တွေစုပြီးပတ်နေတဲ့ကပတ်ကြီးလိုဟာမျိုးပေါ့နော်ဥက္ကပြန်အဆိုင်ခဲတွေလွှင့်ပြီးပတ်နေတဲ့ belt ကြီးပေါ့နော်အဲ့ဒီနေရာကနေပြီးတော့ဥက္ကပြန်တွေအစလာလို့ပြောပါတယ်ဒီဥက္ကပြန်တွေရဲ့အဖွဲ့အစည်းမှုကဘာပါလဲဆိုလို့ရှိရင်ဓာတုဘူမိသဘာဝအနေနဲ့ကြောက်ဆိုင်ခဲတွေဖြစ်တယ်ပြီးတော့တန်နဲ့နစ်ကအများဆုံးပါတယ်ပြီးတော့သူ့မှာရေပါတယ်ရေကိုရေငွေပါတယ်ဘာလို့ဆိုနေဆက်ကြဘူးလားတိတ်ဝေးတဲ့နေရာကနေလာတဲ့ဟာကြတော့တိတ်အေးတဲ့နေရာပေါ့နော်အဲ့နေရာမှာရှိတဲ့ရေကိုရင်ငွေတွေခဲပြီးတော့ပါလာတာလေ။အဲကြောင့်ကဲတကွန်နေမှာ10မိနစ်ကိုရေ1လီတာလောက်ရင်ငွေတွေပြန်ထွက်နေတယ်လို့ပြောတာ။တိတ်အေးတဲ့နေရာနေလာပြီးတဲ့အခါကျနေရအရန်ပူတယ်လေ။အဲ့ဒီအခါကျတော့ဟိုဟာ vaporize ဖြစ်ကုန်တာလေ။အဲ့တော့ကဲတကွန်ဆိုပြီးတော့လူတွေကပြောရမလား။အနောက်မှာအမီးလေးပါတယ်။အမီးလေးကပါလဲဆိုလို့ရှိရင်ရေကိုရင်ငွေတွေပြန်နေတာရဲ့ပြီးတော့တိတ်ပူလာကြီးတဲ့နေကိုဖြတ်တဲ့အခါကျအဲ့မှာရှိတဲ့ဖုံမှုန့်နေပါရီအကုံကအနောက်မှာအတန်းလိုက်ကြီးဖြစ်နေပေါ့။ဘာလို့လဲဆိုတော့တနအီမိုင်၄၅ဒိန်းလောက်နဲ့ပြန်တယ်။အဲ့တော့အဲ့လောက်အချိန်နဲ့ပြန်တဲ့အခါကျတော့အဲ့မှာရှိတဲ့ဓာတ်တထုတွေကပါလဲဆိုတော့အငွေဖြစ်ကုန်တာပေါ့နော်။ ionize ဖြစ်ကုန်။အဲ့ဒါကြောင့်ကျေတကွန်အနောက်မှာအမီးတန်းကြီးကိုမြင်ရတာ
။ဒီလိုကျေတကွန်တွေအုတ်ကပြန်ရစီကိုသွားနိုင်မှုအတွက်လူသားတွေစူးစမ်းကြတယ်လို့စိတ်လဲအတော်ဝင်စားကြတာပါ။ဘာကြောင့်ပါလဲ။
ကျေတကွန်ဒီဥက္ကပြန်တွေကလွန်ခဲ့တဲ့နှစ်သန်းပေါင်း4000ကနေပြီးတော့ဆက်ကြပါလားဒီနေဆက်ကြပါလားစတင်ခဲ့တဲ့အချိန်တည်းကရှိခဲ့တဲ့အကျဉ်းချံပစ္စည်းတွေလို့သိပ္ပံပညာရှင်တွေကယူဆထားတဲ့အတွေ့စိတ်ဝင်စားကြတယ်ကဘာဘယ်ကစခဲ့လဲဆိုတဲ့ဟာကိုလူတိုင်းကသိကျင်ကြတယ်ကဘာကြီးရဲ့သမုတ်တရားပေါ်မှာရေဘယ်ကပါလာလဲရေဘယ်ကစတယ်လဲလို့ဆိုပြီးတော့လူတွေကမေးတဲ့အခါကျတော့တချို့တွေကနေဆက်ကြဝလာရဲ့တိတ်ဝေးတဲ့နေရာကနေပြီးတော့ပါလာတဲ့ဥက္ကာပြန်အဆိုင်ခဲတွေမှာရေတွေပါလာပြီးတော့ဒီကဘာကြီးစဖွဲ့တဲ့အချိန်မှာဒီဥက္ကာပြန်ဒီကဘာပုံကျတဲ့အချိန်မှာပါလာတဲ့ရေကနေပြီးတော့ရေဖွဲ့စည်းတာလို့ပြောတယ်အဲ့တော့ရေပါလာတယ်ဆိုတာနဲ့ဟိုဥက္ကာပြန်ပေါ်မှာလည်းရေရှိတာနဲ့ဒီကဘာပေါ်မှာရှိတဲ့ရေဟာအတူတူပဲလို့ပြောလို့မရပါဘူးအဲ့တော့ကဘာပေါ်မှာရှိတဲ့ရေမှာ heavy water ရေလေးဆိုတဲ့ပမာဏဘယ်လောက်ပါလဲဆိုတာကြည့်ပြီးတော့ဥက္ကာပြန်နေပေါ်မှာလွန်ခဲ့တဲ့10နှစ်လောက်က NASA ကနေပြီးတော့လွတ်တင်ထားတဲ့ဒီ Hubble Telescope ကနေပြီးတော့စမ်းကြည့်တော့အဲ့ဒီတချို့ဥက္ကာပြန်နေမှာဟိုကဘာပေါ်မှာရှိတဲ့ရေရဲ့သဘာဝအတိုင်းအတာအတိုင်းတူတဲ့ရေတွေ့တဲ့အတွက်ဒါဆိုလို့ရှိရင်ကဘာပေါ်မှာဒီဥက္ကာပြန်ကနေပြီးတော့မှရေတွေပါလာတာဖြစ်နိုင်တယ်ပေါ့နော်ရေတွေမကဘူးရေပါလာပြီဆိုလို့ရှိရင်ကာဗွန်နဲ့ဖွဲ့စည်းထားတဲ့အရှိတရွားတွေပါအဲ့ဒီကနေပြီးတော့ပါလာတာဖြစ်နိုင်တယ်ဆိုပြီးစထားပါတယ်အဲ့ဒါကြောင့်ဥက္ကာပြန်ကိုသွားလေ့လာတဲ့ဂျူတူကနေပြီးတော့တိုင်းထွာတဲ့အချက်လက်တွေတတော်ကိုအရေးကြီးတဲ့အဖြေတွေရှာပေးမှဖြစ်ပါတယ
် NASA သိပ္ပံပညာရှင်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်တွေပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါစီနောက်တစ်ပတ်မှပြန်ပြီးဆုံးကြအောင်
တော်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။ဆဲကျော်သက်တွေနဲ့ကလင်းငယ်တွေဟာအိမ်တော်ပြုတ်ကိုစဉ်စားဆုံးဖြတ်နိုင်မယ်ရင်းကျက်မှုမရှိကြသေးတဲ့အတွက်နိုင်ငံတကာဥပဒေတွေအရကလေးငယ်အရွယ်မှာလက်ထပ်ထိမ်းမြှားခြင်းကိုတားမြစ်ထားပြီးအသက်18နှစ်ပြည့်မှာအရွယ်ရောက်တယ်လို့သတ်မှတ်ပါတယ်တကယ်တော့ကလေးငယ်အရွယ်လက်ထပ်ထိမ်းမြတာဟာလူအခွင့်အရေးကိုချိုးဖောက်တာဖြစ်ပြီးစင်းရဲတဲ့မိန်းကလေးငယ်တွေကိုအများဆုံးထိခိုက်နေပါတယ်အခုလိုလက်ထပ်ထိမ်းမြဖို့သဘောတူတယ်မတူဘူးပြောခွင့်မရှိပဲကမ္ဘာနေရာအနှံ့မှာအသက်18နှစ်အောက်မိန်းကလေးငယ်14တန်းလောက်ဟာနှစ်စဉ်အိမ်တော်ပြုခံနေရပါတယ်အခုလိုအရွယ်မတိုင်ခင်အိမ်တော်ပြုတာဟာအဲ့ဒီမိန်းကလေးငယ်တွေကိုရောသူတို့ကနေမွေးလာမဲ့ကလေးတွေကိုပါဒုက္ခရောက်စေပါတယ်။ဆယ်ကျော်သက်အရွယ်မိန်းကလေးတွေအချို့ဆိုရင်အသက်10နှစ်လောက်ပဲရှိတဲ့မိန်းကလေးငယ်တွေဟာမိခင်တယောက်ဖြစ်ဖို့ဇနီးတယောက်ဖြစ်ဖို့ဆိုတာအဝေးကြီးလိုပါသေးတယ်။အခုလိုအရွယ်မတိုင်ခင်အိမ်တော်ပြုတဲ့အတွက်ကြောင်းဆက်မတက်နိုင်ပဲဖြစ်ရပါတယ်။အများသောအားဖြင့်သူတို့ရဲ့ခန္ဓာကိုယ်တွေအပြည့်အဝမဖွင့်ပြိုးသေးတဲ့အရွယ်မှာကိုယ်ဝင်ရလာခဲ့ရင်အဲ့ဒီကိုယ်ဝင်ဆောင်တဲ့အချိန်ဒါမှမဟုတ်ကလေးမွေးဖွားတဲ့အချိန်မှာတေဆုံးမှုအန္တရာယ်အလားအလာများလာပါတယ် ကမ္ဘာအနှံ့အပြားမှာအသက်15နှစ်ကနေ19နှစ်အရွယ်မိန်းကလေးငယ်တွေဟာတစ်နှစ်ကို8000လောက်အဲ့ဒီလိုသေဆုံးနေကြရပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေမှာဆိုရင်အသက်18နှစ်အောက်မိခင်ကမွေးတဲ့ကလေးငယ်ဟာအသက်19နှစ်အထက်မိခင်ကမွေးတဲ့ကလေးနဲ့ရှင်ရင်သူတို့ရဲ့ပထမနှစ်သက်တမ်းအစမှာပဲသေဆုံးမှုအန္တရာယ်60ရာခိုင်နှုန်းပိုပြီးများနေပါတယ်။အဲ့ဒီလိုကလေးငယ်တွေဟာအလေးချိန်မပြည့်ဘဲမွေးတာ၊အာဟာရပြည့်ပြည့်ဝဝမရတာခန္ဓာကိုယ်နဲ့အုံနောက်ပိုင်းဆိုင်ရာဖွံ့ဖြိုးမှုတွေမှာနှောင့်နှေးတာတွေကိုခံရတတ်ပါတယ်။သူတို့တွေကကြောင်းတက်ဖို့အခွင့်အလမ်းနည်းပြီးအဆင့်မြင့်ပညာတွေကိုလည်းသင်ကြားခွင့်အလားအလာနည်းပါတာမျိုးဖြစ်တတ်ပါတယ်။အရွယ်မတိုင်ခင်အိမ်ထောင်ပြုတဲ့အတွက်မိန်းကလေးငယ်တွေရဲ့ပညာသင်ကြားမှုကိုပိတ်ပင်လိုက်သလိုဖြစ်ပြီးဝင်ငွေရစေမယ့်အခွင့်အလမ်းတွေလည်းလက်လွတ်ဆုံးရှုံးရပါတယ်။ဒါရီဟာလူအတိုင်းဝိုင်းထဲမှာဆင်းရဲမှုတန်တရာကိုရှည်စေတဲ့အကြောင်းရင်းတွေပါ။ဒါကြောင့်လက်ထပ်ဖို့အချိန်နည်းနည်းနောက်ဆုတ်လိုက်တာဟာမိန်းကလေးငယ်ရဲ့အကျိုးအတွက်တည်းမကပါဘူး။မိသားစုနဲ့လူအတိုင်းဝိုင်းအတွက်ပါအကျိုးရှိစေပါတယ်။ American ပြည်ထောင်စုအနေနဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေး Agency USAID ကတဆင့် American Dollar 4.8 တန်းကိုထပ်တိုးပြီး Bangladesh, Burkina Faso, Ethiopia, India, Nepal, Tanzania, Yemen အစရှိတဲ့နိုင်ငံတွေမှာအရွယ်မရောက်သေးတဲ့ကလေးငယ်တွေကိုအတင်းအဓမ္မအိမ်အောင်ပြုပေးတာတွေကိုရော့ပါအဆုံးသတ်သွားစေမယ့်အစီအစဉ်တွေကိုထောက်ပံ့ဖို့လှုံ့ဆော်နေပါတယ်။ဒီအစည်းအဝေးတွေမှာပညာရေးကလေးတငယ်လက်ထပ်ထိန်းများခြင်းနဲ့ဆိုင်တဲ့ဥပဒေတွေကိုပြဋ္ဌာန်းဖို့အကြီးကျယ်အကောင်အထည်ဖော်မှုတွေဖြစ်လာဖို့နဲ့စီးပွားရေးရာမလုံးပေးတာတွေပါဝင်ပြီးအမျိုးသမီးနဲ့မိန်းကလေးငယ်တွေဖွံ့ဖြိုးတိုးတက်လာဖို့အတွက်အမေရိကန်ရဲ့ထောက်ပံ့မှုတွေပဲဖြစ်ပါတယ်။ကလေးတငယ်လက်ထပ်ထိန်းများတာကိုအဆုံးသတ်လိုက်တာဟာကမ္ဘာလုံးဆိုင်ရာတိုးတက်မှုတွေအတွက်အဓိကအတားအဆီးတစ်ခုကိုဖယ်ရှားလိုက်ရုံနဲ့မကပါဘူး။မိန်းကလေးငယ်တွေရှင်သန်ဖို့မျှော်လင့်ချက်ရှိတဲ့ကမ္ဘာကြီးကိုဖန်တီးပေးလိုက်တာပါပဲ။ကျွန်တော်တို့အတူတူလုပ်မယ်ဆိုရင်ကလေးတွေအားလုံးသူတို့ရဲ့အစွမ်းတွေကိုအပြည့်အဝသုံးနိုင်တဲ့အခွင့်အရေးရှိတဲ့အနာဂတ်ကိုတည်ဆောက်နိုင်ပါတယ်လို့ USAID အကြီးအကဲ Rajiv Shah ကပြောပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့ American ဆိုရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။အခုမှတော့ကြံနေသေးတဲ့အချိန်တွင်သတင်းချင်းချုပ်ကိုကိုရန်နိုင်ကကြေညာပေးပါမယ
်။ယူကရိန်းနိုင်ငံရှေ့ဂျန်ကိုရုရှားဘက်ကတည်တည်တသာကျူးကျော်ဝင်ရောက်ခဲ့တဲ့ပုံမှာဥရောပကော်မရှင်ရဲ့အကြီးအကဲကပြစ်တင်ရှုတ်ချလိုက်ပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌဟိုဇေမန်နျောဘရိုဆိုအားရုရှားသမ္မတဗလာဒီမီယာပူတင်နဲ့တောက်ကြနေကပွင့်ပွင့်လင်းလင်းပြောဆိုဆွေးနွေးခဲ့ကြတယ်လို့ကော်မရှင်ကပြောပါတယ်။သူတို့နှစ်ဦးတယ်လီဖုန်းကနေပြောကြားခဲ့စဉ်အတွင်းမှာလာနေချီဖြစ်နေတဲ့ပဋိပက္ခဒီအတွင်းစီးတင်းမာမှုတွေမြင့်တက်လာတာကဥရောပသမဂ္ဂဘက်ကတန်တမာနီးနဲ့ဖြည့်ရှင်းဖို့ကြိုးပမ်းချက်ကိုကပြရပြလုပ်တယ်လို့ဖြစ်တယ်လို့မစ္စတာဘရိုဆိုကပြောပါတယ်။အစိပ်ပြင်းတဲ့အစ္စလာမ်အစွန်းရောက်တဲ့အန်ဒီယားကဗြိတိန်နဲ့တကမ္ဘာလုံးအတွက်ကြီးမားတဲ့ပြဿနာဖြစ်နေတယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောကြားလိုက်ပြီးဗြိတိန်နိုင်ငံရဲ့အကြမ်းဖက်မှုအန်ဒီယားအဆင့်ကိုလည်းကြီးမားတဲ့အန်ဒီယားအဆင့်ကနေအတော်လေးစိုးရိမ်ရတဲ့အဆင့်အထိတောက်ချနေမှာတိုးမြင့်သတ်မှတ်လိုက်ပါတယ်။အီရန်နိုင်ငံမှာရှိတဲ့ IS Islamic စစ်သွေးကြောအဖွဲ့တွေကိုအမေရိကန်ကစစ်စင်ရေးလုပ်နေတာဟာကုန်ကျစရိတ်တွေအလွန်များပြားပြီးတနည်းကိုပြန်မြအမေရိကန်ဒေါ်လာ 9.5 တန်ကုန်ကျတယ်လို့အမေရိကန်ပန်ဒဂွန်စစ်ဌာနချုပ်ကပြောလိုက်ပါတယ်။စပိန်တိုက်စစ်မှူးဖာနန်ဒိုတော်ရက်စ်ဟာအီတလီကနာမည်ကြီး AC မီလန်အသင်းကိုပြောင်းရွှေ့မှာဖြစ်တယ်လို့ရှယ်လ်စီအသင်းကကြေညာလိုက်ပါတယ်။တော်ရက်စ်ဟာ AC မီလန်ကိုနှစ်နှစ်အငှားစာချုပ်နဲ့တွားရောက်ကစားမှာဖြစ်တယ်လို့လည်းရှယ်လ်စီအသင်းကပြောပါတယ်ခင်ဗျာ။
စနေမနက်ဖန်နိုင်ငံကတရင်ကျုံအချင်းချုပ်ကိုကိုရန်နိုင်ကြီးညာခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမန်နန်နာဖြစ်ပြီးအင်ဂျင်နီယာကတော့ Jimmy Good ဖြစ်ပါတယ်စနေမနက်ဖန်6နိုင်ရနေ9နိုင်အထိအစီအစဉ်တွေကိုလိုင်းတိုမီတာ32 40 48 50တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောတာရှင်နဲ့တကွာမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.